မြန်မာဖက်ဆက်ကုမ္ပဏီပိုင်၎င်းနီကယ်စက်ရုံကိုတအားပေးနေတဲ့ရက်စက်တာဝါတိုင်း၃တိုင်ကိုဇန်နဝါရီလအစောပိုင်းကခီးကျိုက်ပီအက်အဖွဲ့ကမိုင်းခွဲပြီးဖြတ်စုလိုက်ပါတယ်။တရုတ်ပိုင်တပ်တူကုမ္ပဏီကဒေါ်လာ800ကျော်ရင်းနှီးထားပြီးနီကယ်တန်ကြိမ်900နီးပါးနှစ်စဉ်ထုတ်ယူနေတဲ့လုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ရန်ကုန်တရုတ်ဝန်ယုံကလမ်းပြတ်သွားပြီး NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဦးမြင့်မွန်ကိုဆက်သွယ်လာတယ်လို့ဇန်နဝါရီလ21ရက်နေ့ထုတ်အေယာဝတီကဆိုပါတယ်။ NUG အစိုးရကိုအကူအညီတောင်းတဲ့သဘောမျိုးဖြစ်နေပါတယ်။နိုင်ငံများရင်းနှီးမှုရှိရာနေရာတွေမှာအခြေချထားတဲ့စစ်ကောင်စီတပ်ကဒေသခံအရပ်သားတွေကိုတိုက်ခိုက်တဲ့အတွက်ဒေသခံ PDF ကလက်တော့ပြန်လာမျိုးဖြစ်နိုင်တာမို့စစ်ကောင်စီတပ်နဲ့ကင်းကင်းရှင်းရှင်းနေဖို့ဥယျာဉ်မွန်ကသတိပေးလိုက်ပါတယ်။ရဲနှဲငယ်ကြတော့နေသက်တိုက်ပွဲတွေကိုရပ်ထားဖို့တရုတ်အစိုးရကအွန်လိုင်းကနေတိုက်တွန်းကြောင်း KIO ကချင်းတို့လာရေးအဖွဲ့ကဇန်နဝါရီလ26ရက်နေ့ကကြေညာပါတယ်။ဖရီးဒါလေးနေကမလာတရနေအထိဆောင်းရသည်အိုလံပိတ်ပွဲတော်ဘေကျင်းမှာကျင်းပတော့နေဆက်တိုက်ပွဲရပ်ထားဖို့ပြောတာပါပဲ
မြမလက်နဲ့ကင်တိုက်ပွဲတက်ဆိုးရှိမှာကိုဒီယုတ်ကမြင်တဲ့အတွက်အခုလိုစစ်ကောင်စီရဲ့ရံမက်တွေကိုစတင်ဆွေးနွေးလာတာဖြစ်နေပါလေစစ်ကောင်စီကိုကြီးအားကိုးနေလို့မရတော့ဘူးဆိုတာကိုတရုတ်သဘောပေါက်လာပုံရပါလေနေဆက်တိုက်ပွဲဟာဒေသတည်ငြိမ်ရေးအတွက်အလေးပေးရမယ့်အချက်ဖြစ်ပေမဲ့ဆရာနာရှင်အမြင့်ပြတက်ချက်ရေးကိုဆက်လုပ်ရမယ်လို့ KIU ပြန်ကြားရေးဌာနကပြောပါတယ်။လူလူအောင်ကြွားမှုနဲ့ရင်ဆိုင်လာရတဲ့1988ကလေးကစစ်ကောင်းဆောင်မင်းဟာတရုတ်ကိုမှီခိုအားထားလာရပါတယ်။တရုတ်ကလည်းတူလိုချင်တာရအောင်လုပ်တတ်ပါတယ်။အဲ့ဒီအချိန်ကစပြီးပြည်သူတွေမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိလာတာပါ။အရသာတစ်ပိုင်းအစိုးရတွေလက်ထက်မှာမြန်မာပြည်သူကိုစီယုံသိမ်းမွေ့တဲ့စီမံကိန်းအများအပြားတရုတ်ကလုပ်ပြပါတယ်။ဒါပေမဲ့တရုတ်ကိုယုံကြည်သူဥယျာဉ်တိုးပွားလာဖို့မရပါဘူ
းစစ်တပ်နဲ့စီးပွားရေးဖက်ဆက်လှုပ်ထားတဲ့အတွက်တရုတ်ကိုမယုံကြည်တာဖြစ်ပုံရပါတယ်ပြည်သူတွေတအုံလွင်းလွင်းဖြစ်နေတဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ဟာလူဦးတော်လှန်ရေးဖြစ်ပွားတဲ့အချိန်အခါမှာရေချိန်ပြင့်လာပါတယ်ရန်ကုန်တရုတ်တန်ရုံရှိမှနေစဉ်ရက်စက်စံတပ်ပြသူရှိတာပြီးတရုတ်စီမံကိန်းတွေကိုဆန့်ကျင်မှု